ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစစ်ဘုချုပ်ဟောင်းလည်းဖြစ်တဲ့အငိမ့်စားသမရဦးသိန်းစင်ရဲ့တရုတ်ပြည်ခီးစဉ်ကလက်ရှိအာဏာသိမ်းစစ်ကောင်းဆောင်နဲ့တရုတ်အစိုးရကြားဆက်ဆံရေးကိုထင်ဟပ်နေတယ်လို့သုံးသပ်မှုတွေရှိနေချိန်မှာပဲမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးလှုပ်ဆောင်မှုတွေပေါ်ပေါက်နေတာကစစ်တပ်လက်ချက်ပဲဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိပါတယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ်အပြည့်စုံကိုတော့ကိုငင်းညံ့အေးကတင်ပြမှာပါ
အများပြည်သူမြင်ကွင်းမှာတွေ့ရနေတဲ့အရင်2010ခုနှစ်ရသတပိုင်းအစိုးရခင်မှာသမရလုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဟာတရုတ်ခီးစဉ်နဲ့တူရုတ်တရက်ပြန်ပေါ်လာတာကထူးခြားချက်ဆိုပြီးလေလာသူတွေကြားစောင့်ကြည့်သုံးသပ်နေကြတာပါတရုတ်ဆိုရကတရားဝင်သဘောအဖြစ်တော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ချမှတ်ခဲ့တဲ့နှစ်80ပြည့်အထိမ့်မတ်အခမ်းအနားတက်ဖို့ဆိုပြီးဦးသိန်းစိန်ကိုဖိတ်ခဲ့တာဖြစ်ပါတယ်ဒါကလက်ရှိမြန်မာနိုင်ငံကအဓိကမြို့ကြီးတွေစစ်ဒေသတိုင်းမြို့တော်တွေအထိခံစစ်ဖြစ်လာနေတဲ့အနာသိန်းစစ်တပ်ရဲ့အခြေအနေနဲ့တိုင်းပြည်ရဲ့ဆိုးဝါးလာနေတဲ့လူမှုစီးပွားနိုင်ငံရေးအခြေအနေကြောင့်စစ်ကောင်းဆောင်အပြောင်းလဲလုပ်ဖို့အင်အားကြီးအိမ်နီးချင်းတရုတ်ကအချက်ပြနေသလားဆိုပြီးတရုတ်မြန်မာရေးစောင့်ကြည့်လေ့လာသူတချို့ကပြောလာကြတာပါတရုတ်ဟာမြန်မာမြေပြင်အခြေအနေပေါ်မူတည်ပြီးမူဝါဒပြောင်းလဲကစားလာမှန်ပေမဲ့အခုဦးသိန်းစိန်တက်ခဲ့တဲ့အခမ်းအနားကတော့နိုင်ငံတကာကခေါင်းဆောင်ဟောင်းတွေကိုပဲရွေးချယ်ဖိတ်ခဲ့တာဖြစ်တယ်လို့ဝါရင်တရုတ်မြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်အဲ့ဒီပွဲကိုဖိတ်တာကျမကြည့်တာလေအားလုံးကအဲ့လိုနိုင်ငံအကြီးကဲဟောင်းတွေကြီးပဲများတယ်ပြီးတော့သူကနာမည်နဲ့တက်ဖိတ်တာလို့ကျမကြားတယ်နော်အဲဦးသိန်းစိန်ကိုလည်းနာမည်နဲ့သွားတက်ဖိတ်တာဦးသိန်းစိန်ကမင်းအောင်နိုင်ရှိမှခွင့်တောင်းပြီးမှလက်ခံတာလို့ကြားတယ်မင်းအောင်နိုင်မဖိတ်ပဲဦးသိန်းစိန်ကိုဖိတ်တာတော့မဟုတ်ဘူးသူတို့ရဲ့စီမံကိန်းကိုအကြီးကဲဟောင်းနေနဲ့ဟိုခေါ်ဖိတ်ပြီးတော့ရှီကျင်ဖင်ကသူ့ရဲ့တန်ကင်းတမန်ငင်းဆိုင်ရာအတွေးခေါ်တက်တေကိုတင်ပြတာပေါ့ဗျာ
ဦးသိန်းစိန်ရဲ့ခီးစဉ်ကိုနေပြည်တော်လေးစိတ်မှာအသွားပြန်လိုက်ဖို့နှုတ်ဆက်ကြိုဆိုကြတာမှလည်းစစ်ကောင်စီအဖွဲ့ဝင်တွေအစစ်မြင့်အရာရှီကြီးတွေပါဝင်နေလို့ဓာတ်ပုံနိုင်ငံရေးအရာတော့စစ်ကောင်စီဘက်ကဒီခီးစဉ်ကိုလူလာကြောင်ပြတ်တာလိုတယ်လို့လေးလာသူတွေကထောက်ပြကြပါတယ်တရုတ်ဘက်ကသဘောထားကိုကြည့်ရင်တော့ဒီအခမ်းအနားမှာရှီကျင်ဖင်ကဦးသိန်းစိန်ကိုသူထိုင်ကုန်ဘေးမှာနေရာပေးထားသလိုခီးစဉ်တွင်မှာနိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းတီးသန့်တွေ့ဆုံခဲ့ပါတယ်။ဒါဟာစစ်အေးခေတ်ညီညာစွာတူရှင်တွဲနေထိုင်ရေးမူတွေမှာဝန်ကြီးချုပ်ဦးနုခေတ်မြန်မာနိုင်ငံကအဓိကထောက်ခံပါဝင်ခဲ့တဲ့သမိုင်းကြောင်းအရမြန်မာနိုင်ငံကိုဒီအခမ်းအနားမှာရှေ့တန်းတင်ဂုဏ်ပြုတာလို့ယူဆနိုင်ပေမဲ့တစ်ဖက်မှာလည်းမြန်မာအရေးကိုတရုတ်ကဦးစားပေးဖြည့်ရှင်းလိုနေတာကိုပြတ်တာရောက်တယ်လို့ယူဆစရာရှိပြန်ပါတယ်။ဒေါက်တာလှကျော်စောကတော့ရှီကျင်းဖင်ရဲ့အခမ်းအနားမင်ခွန်းနဲ့မှာလည်းမြမအပူမီကိုထဲ့သွင်းပြောခဲ့တာကိုထောက်ပြပါတယ်
။ဟိုသူတို့အစိုးရရဲ့ဟိုက်ကင်အပြစ်ခံရစေးလုပ်ပြီးကြတဲ့ကအဲသူတို့ပြောတဲ့အထက်မှာဒီလိုပါတယ်။ဟိုအပြစ်ခံရစေးရုံနဲ့တော့မပြီးဘူးတဲ့။အားလုံးကနိုင်ငံရေးအရာဆွေးနွေးဖြေရှင်းမှပြီးမယ်တဲ့။ဒါကြောင့်မလို့stakeholders တွေပေါ့ဗျာဗမာပြည်နိုင်ငံရေးမှာအရေးပါအရာရောက်တဲ့လူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးဖြစ်အောင်လုပ်ဖို့လိုရဲဆိုပြီးတော့သူတို့ခေါ်ပြီးတော့အဲ hiking ဆွေးနွေးပွဲပြီးတော့တောင်မှခေါ်ပြီးဆွေးနွေးပွဲတွေလုပ်တယ်ဗျာတဖွဲ့ချင်းလည်းလုပ်တယ်ခုနကရှီကျင်းဖင်မင်းငွန်းနဲ့မှလည်းပါတယ်ဗျာကမ္ဘာ hotspot တွေဆိုပြီးဥပမာပေးတဲ့အထက်မှာ afghanistan တို့ဗမာတို့ပါဗမာပြည်ပါပါသွားတယ
်世界各国犹如乘坐在同一条命运
စေခီးစင်ဟာအဲ့ဒီလုပ်ငန်းစဉ်ရဲ့အဆက်ဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်။တရုတ်ရဲ့ဦးသိန်းစိန်ခီးစင်တိုင်ငယ်ထုတ်ပြန်ချက်ထဲမှာလဲဇွန်လ26ရက်နေ့ကဦးသိန်းစိန်နဲ့တရုတ်တမ်မတ်နေပြည်တော်မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအခြေအနေတရုတ်မြန်မာပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုအမြင်မြင်ဖလှယ်ခဲ့ကြတယ်ဆိုပြီးနိုင်ငံရေးကိစ္စဆွေးနွေးခဲ့ကြောင်းတရုတ်တန်ယုံကဇွန်29မှာပဲတရားဝင်ထုတ်ပြန်ထားတာပါ။စစ်ကောင်စီရဲ့ခီးစင်ပြီးထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးဖြစ်ပေါ်တိုးတက်မှုအခြေအနေအမြင်ချင်းဖလှယ်ခဲ့တယ်လို့ဆိုထားပါတယ်။ဒီလိုတရားဝင်ထုတ်ပြန်ချက်တွေတွေ့ရပြီးဦးသိန်းစိန်ရဲ့တရုတ်ခီးစဉ်ကိုခွင့်ပြုပေးခဲ့ပေမဲ့အာဏာသိမ်းစစ်ကောင်ဆောင်ဟာတရုတ်ရဲ့မြမအရေးပါဝင်ပတ်သက်မှုတွေကိုတုံ့ပြန်ပုံကဟာမပြက်ဆိုတဲ့အနေထားပဲရှိပြီးတိတ်ပြီးလိုလားပုံမရဘူးလို့ဒေါက်တာလှကျော်စောကတော့သုံးသပ်ပါတယ်။
အဲ့တော့စစ်တပ်နဲ့ပတ်သက်လို့ကတော့တရုတ်ကလည်းပြောတယ်ထင်တယ်ခမရတတိထားမိလားမသိဘူးဒီတစ်ခေါက်တင်ရှိကျွမ်းသွားတာခါတိုင်းဆိုလို့ရှိရင်မင်းအောင်နိုင်နဲ့တွေ့တယ်ဗျာဒီတစ်ခါမတွေ့ဘူးအဲ့တော့ဒါစစ်တပ်ကလည်းတရုတ်ကိုသူသတင်းစကားပေးတာလည်းဖြစ်ချင်ဖြစ်မယ်သူမကျေနပ်ဘူးပေါ့ဗျာတရုတ်ပြောတာလည
်းတရုတ်ဘက်ကလည်းမြန်မာစစ်တပ်ပေါ်သဘောထားကအခုမှပြောင်းလဲတာမဟုတ်ဘဲ2017ခုနှစ်ဦးသိန်းစိန်သမရလက်ထက်မြစ်ဆုံစီမံကိန်းရပ်တန့်လိုက်ရကလေးကပြောင်းလဲခဲ့တာလို့ဒေါက်တာလှကျော်စောကရှုမြင်ပါတယ် တပြိုင်တည်းမှာပဲလက်ရှိဖြစ်ပေါ်နေတဲ့လာရှိုးမင်းမျိုးနဲ့မန်လေးထီရောက်လာပြီးနေပြည်တော်နဲ့ပိုးနီးစပ်လာနေတဲ့တကြောပြန်ဆစ်စင်ရေးတွေအချိန်မြင့်တက်နေတာပေါ်မှာလဲတရုတ်ရဲ့သဘောထားကအခုတစ်ချိန်ပြောင်းလဲဖွယ်ရှိတယ်လို့သုံးသပ်ပါတယ်။တစ်ဖက်မှာလည်းမြမအရေးကိုတိုက်ရိုက်ကန့်တွယ်ဖြစ်ရှင်းမှုနိုင်ငံတကာကတာဝန်ပေးထားတဲ့အာဆီယံအဖွဲ့ရဲ့ရှစ်နှစ်ဥက္ကဋ္ဌရာထူးကိုမလေးရှားကရယူမှဖြစ်ပြီးတော့မြမအချက်တဲကိုတရုတ်နိုင်ငံနဲ့ပေါင်းပြီးအကောင်းဆုံးဖြစ်ရှင်းမယ်လို့ပြောထားတာဖြစ်တာကြောင့်တရုတ်ဟာမြမပြည်ငြိမ်းချမ်းရေးအတွက်ဆက်လက်ပါဝင်နေဦးမယ်လို့ဒေါက်တာလှကျော်စောကသုံးသပ်ထားပါတယ်ခင်ဗျာ။